ဒီလောက်ခုနှစ်နေကစတင်ပြီးတော့ဝိုင်းမော်နဲ့မူမောက်မြို့နယ်တွေအတွင်းကစစ်ကောင်စီတပ်စခန်းတွေကိုကရင်အေကထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာဌာနချုပ်လိုင်စာအနီးကစစ်ကောင်စီတပ်စခန်းတော်များများနဲ့မြကြီးနားဗမော်လမ်းတချို့ကစခန်းပေါင်း30ကျော်ကိုသိမ်းယူခဲ့ပါတယ်စခန်းတွေလဲလွတ်လိုက်ရတဲ့နောက်စစ်ခွာလာတဲ့စစ်ကောင်စီတပ်ဖွဲ့တွေကိုကရင်ဘူပေါင်းတပ်တွေကလိုက်လံတိုက်ခိုက်နေပြီး မှလေတော့ဖြတ်သွားတာဖြစ်နေကြလာ။ဟောလာတော့ဖုန်ရခိုးကကခါညာတို့ဝင်တို့ခိုးကကရှင်းပြဟာလေတော့ဖုန်ရပေတော့ကနေဖြတ်ပြတဲ့ဖြစ်သားလေလေ။နေနေရာတော့ရှိတာခလူတော်လန့်ဖြတ်တာဟိုကအများကြီးပဲ။လေကြောင်းလာတာတော့မရှိဘူးအခုမှဒီတရက်ကြီးတော့မှရှိနေတာ။ဒီနေ့တော့ရှိနေတော့
မနေ့ကလည်းနောင်ပေါင်းရွာဖုန်ကြီးကျောင်းမှာစစ်ကောင်စီတပ်ဖွဲ့တွေနဲ့မိသားစုတွေရောက်ရှိနေတာကို KNA နဲ့ပူးပေါင်းတပ်တွေကရွာကိုဝိုင်းထားကြောင်းနဲ့ဒီမနက်မှာတော့ပြစ်ခတ်တာတွေရှိကြောင်းပြောပါတယ
်။ဒီကတော့အဲ့ဒီဒီမလန်းတပ်တွေကဖျက်ပြတဲ့ဟာတွေကိုဒီနောက်ပေါင်းဟိုဖုန်ကြီးကျောင်းမှာလာစုထားတယ်တဲ့သူတို့အဲ့ဒါဒီ KNA ကအဲ့ဒီမှာလာခုမှဝိုင်းထားပြီးစစ်သား50 60လောက်ရှိတယ်လို့ပြောတယ်။ဒါပေမဲ့သူတို့ကံတွေတွေကစစ်တွေရောပါရောဆိုအရာကြောင်းလုံးလုံးရှိတယ်လို့ပြောတာ။မင်းကလည်းဒီမနက်ပြစ်တယ်လားကျွန်တော်တို့လည်းဒီကရောက်သွားတာလေ။မာကြီးကလာပြစ်တင်ပြီးတယ်နောက်ပေါ်မှာလား
။နင်းဤနဲ့နောင်ပေါင်းရွာဟာပြည်ကြီးနာဗမော်ကားလမ်းမရဲ့နောက်ဖက်ချမ်းမှာတည်ရှိတဲ့ရွာတွေဖြစ်ပါလေ။ဒီလ21ရက်နေ့ကမိုးမောင်းမြို့နယ်နွမ်လန်းချေဆိုင်ခမာရ438နဲ့အမှတ်616ဒုံးတက်တရင်23ရက်နေ့မှာနောင်ကွန်ချေဆိုင်အမှတ်380အမြောက်တပ်တို့ KIA ပူးပေါင်းတပ်တွေကတင်းယူခဲ့တာဖြစ်ပါလေ။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကတော့မိုးမောင်းမြို့နယ်အတွင်းတိုက်ပွဲသတင်းနဲ့ပတ်သက်ပြီးဘာမှမကြားသိရသေးကြောင်းနဲ့ဆွန်ပရာဘန်ဘတ်မှာတော့တိုက်ပွဲဆက်ဖြစ်နေကြောင်းပြောပါတယ
်ကျွန်တော်ကတော့မကြားဘူးကျွန်တော်တို့ဗီဒီယိုဘာမှကြားကြတာမရှိဘူးအထွတ်သေးသွားတဲ့အဖွဲ့တွေကိုလက်ရှိနာတော့ရှိမှာပါအဲကျွန်တော်တို့ကိုကျွန်တော်တို့ဒီမကြားတဲ့နေရာမှာပါတော့ဘာမှမကြားဘူးကျွန်တော်ကတော့ဘုမဘုမတရောတိုက်ပွဲတော့ဆက်ဖြစ်နေပါတယ်အဲလေကြောင်းနဲ့တိုက်ခိုက်တာရှိတယ်ပစ်စည်းတွေအဲလေကြောင်းကနဲ့အဲထောက်ပံ့ပေးတာတွေပေါ့နော်ချပေးတာတွေရှိတယ်။တက်ကဖွဲ့တယ်လည်းအထွေလို့မရလို့လေဝိုင်းထားလို့အဲ့တော့ကြားရတယ
်။ဆွန်ဘရန်ဘွန်ချေဆိုင်ခလာရ46ကို KIA နဲ့ပူးပေါင်းတပ်တွေကပိတ်ဆို့တိုက်ခိုက်နေတာ10ရက်လောက်ကြာမြင့်နေပြီဖြစ်ပါတယ်။ဆွန်ဘရန်ဘွန်မြို့ခံနဲ့အနီးဝန်းကျင်ကကျေးရွာတွေဟာစစ်ဘေးလွတ်ရာကျေးရွာတွေနဲ့တောတောင်တွေအတွင်းကိုတင်းရှောင်နေကြရပြီးလက်ရှိချိန်မှာကားလမ်းတွေလည်းပိတ်နေတာကြောင့်ရိခါပြက်လက်တာတွေကျုံနေရကြောင်းဆွန်ဘရန်ဘွန်မြို့ခံတဦးကပြောပါတယ်။သူကစစ်ရှောင်းဥယျာဉ်900ကျော်ခန့်ရှိတယ်လို့ပြောဆိုပေမဲ့ဒေတာတွင်သတင်းမီဒီယာတွေမှာတော့စစ်ရှောင်း1000ကျော်ရှိနေကြောင်းဖော်ပြကြပါဗျ။ကချင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်တောင်ပိုင်းပအုပ်ကိုပိုင်းအုပ်ချုပ်ခွင့်ရဒေတာစီဆိုင်မြို့မှာလည်းစစ်ကောင်စီတပ်နဲ့ပအုပ်အမျိုးသားလွတ်မြောက်ရေးတပ် PNLA အကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုဒေသခံတူဦးကအခုလိုပြောပါတယ
်။စီဆိုင်မှာတော့တိုက်ပွဲရှိနေတော့ပဲဒီလောက်တမ်းမြင်တယ်ကိုရလေးဖြစ်တယ်။ဒီအပြစ်တယ်ဆိုတော့အမြောက်နဲ့ဒီဒရုန်းနဲ့အများဆုံးဖြစ်တယ်။ဒီနေ့လေကိုကျွန်တော်ကြားလာတော့ဒရုန်းအတံပဲ။အမှန်ကန်တာလည်းစစ်စစ်ကြားနေ
။ PNL ကတော့မနေ့ကကြောက်တဲ့85နှစ်ပြည့်ပအုပ်မျိုးသားနေမှာစစ်ကောင်စီတပ်ကစီဆိုင်မြို့ကိုလက်နက်ကြီးနဲ့ပစ်ခတ်ပြီးဒရုန်းနဲ့ဘုံချတာအကျိန်90ကျော်ရှိခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ပအုပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသစီဆိုင်ဟိုပိုးမြို့နယ်တွေမှာဇန်နဝါရီလ21ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားနေတာပါ။ဒီတပ်ဖွဲ့တို့ကြောင့်ဒီလ16ရက်နေ့အထိဒေသခံပြည်သူ3000ကျော်ဟာနေရွှန့်ကွာထွက်ပြေးနေရသလို